ဥရောပတိုက်ဟာလူလူကျမ်းမာရေးဆိုင်ရာချင်းချောင်းမှုကြီးတစ်ခုနဲ့ရင်ဆိုင်နေရပြီးကာယယောဂဆိုင်ရာအလွန်အမင်းစိုးရိမ်ပွဲအခြေအနေတရရောက်နေပြီလို့ဥရောပယောဂဘူတားစီထင်းချုပ်ရေးဌာန ECDC ညွှန်ကြားရမှုအန်ဒရီယာအမ်မွန်ကသတိပေးလိုက်ပါတယ်။ကိုဗစ်ယောဂဘူဟာဥရောပမှာတစ်နေ့တစ်နေ့အလင်းအမြန်ပြန့်နှံ့ကူးစက်နေပြီလို့ကမ္ဘာကျန်းမာရေးအဖွဲ့ WHO ကသတိပေးလိုက်ပြီးတဲ့နောက်အခု ECDC ရဲ့သတိပေးချက်ထွက်လာတာပါ။ဥရောပမှာ Cyprus, Estonia, Finland နဲ့ Greece နိုင်ငံတွေကလွဲလို့ပြည်ထောင်အပအဝင်ကျန်တဲ့နိုင်ငံတွေအားလုံးဟာအလွန်အမင်းစိုးရိမ်ပွဲအဆင့်ရောက်နေပြီလို့ ECDC ကပြောပါတယ်။ပြင်သစ်မှာ24နာရီအတွင်းနောက်ထပ်ကူးစက်သူ 42,000 ကျော်တောက်ကြာနေကစာရင်းတင်ခဲ့ပြီးကူးစက်သူပေါင်း 100,000 ကျော်သွားပါပြီ။ဂျာမနီမှာသေဆုံးသူ 100,000 ကျော်ပြီဖြစ်ပြီးကူးစက်သူက 4,800,000 ကျော်ပါပြီ။တမရကိုတိုင်ကိုဗီရောဂါကူးစက်ခံထားရတဲ့ပိုလန်နိုင်ငံမှာတော့ဒီကနေ့စနေနေ့ကစားပြီးတနိုင်ငံလုံးကိုအနီအောင်ဆုံးအဖြစ်သတ်မှတ်ပြီးတော့ပိတ်ပင်ကန့်သတ်ချက်တွေချထားပါတယ်။ဒီအဆင့်ဟာတနင်္ဂနွေကိုလုံးဝပိတ်ပစ်လိုက်တဲ့အဆင့်အောက်နည်းနည်းပဲကျော်ပါတယ်။ကမ္ဘာတော်မှာကိုဗစ် -19 ရောဂါကူးစက်သူပေါင်း 42,000 ကျော်ရှိပြီဖြစ်ပြီးလူပေါင်း 1,300,000 ကျော်သေဆုံးထားပါပြီ။သူတေတီတွေအနေနဲ့လည်းဘေးကင်းပြီးထိရောက်တဲ့ကာကွယ်ဆေးတစ်ခုရဖို့ဒီကမ္ဘာလုံးမှာအပြင်းထန်ကြိုးစားနေကြပါတယ်ခင်ဗျာ။